ကလင်းငယ်နယ်ဒေသခံပြည်သူအများပြားတည်ဆုံခဲ့ရတဲ့စကိုင်းတိုင်းပစိကြီးကျေးရွာတိုက်ခိုက်မှုကချင်ပြည်နယ်အနံပါကျေးရွာတိုက်ခိုက်မှုအပါအဝင်အရသားတွေပါတည်ဆုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာကိုစစ်ကောင်စီကပယ်ချတုံ့ပြန်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့54ချိန်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးဗော်လ်တော့ခ်တင်ပြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့စက်တင်ဘာ26ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာဆွေးနွေးမှုတွေဟာမလိုအပ်တဲ့ကိစ္စတွေအဖြစ်နဲ့ဂျနီဗာမှာရှိတဲ့ဒီကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးကထောက်ပြပါတယ်။လူ့ခွင့်ရေးကောင်စီဟာစစ်ကောင်စီကအတည်ပြုထားတဲ့အချက်အလက်တွေကိုတမင်ထိန်ချန်ပြီးတော့ဗက်လိုက်ဖော်ပြထားတယ်လို့တုံ့ပြန်ပါတယ်။လူ့ခွင့်ရေးကောင်စီရဲ့အစီရင်ခံစာထဲမှာဗက်မလိုက်စင်းမြင့်ရွာသားမျက်မြင်သက်သေလို့ဆိုသူတွေရဲ့ဆွဆွဲချက်တွေကိုဖော်ပြထားပြီးမြဲအဲ့ဒီတွေဟာပြောထားတဲ့အတိုင်းတကယ်တွေဟုတ်ရဲ့လားဆိုတာတက်တဲ့အထောက်အထားနဲ့ပတ်သက်လို့မေးခွန်းထုတ်เสียဖြစ်နေတယ်လို့စစ်ကောင်စီရဲ့တုံ့ပြန်ချက်မှာပြောထားပါတယ်။တခါချေးပါရီမိရှုခံရတာနဲ့ပတ်သက်လို့လူခွေကောင်စီရဲ့အစီရင်ခံစာမှာလက်တယ်ဘသူဆိုတာမသိနိုင်ပဲနဲ့လုံချိုရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆွဆွဲထားတာဟာအစီရင်ခံစာရေးသူရဲ့အားနည်းချက်ကိုပြသနေတယ်လို့ဆိုပါတယ်။သူတို့အဆို PDF အကြမ်းဖွဲ့ရဲ့ဆိုးဝါးတဲ့ပြစ်မှုတွေကိုအစီရင်ခံစာထဲမှာမထင်သာအောင်ရှော့ပေါ်ဖော်ပြထားရုံမကသူတို့ရဲ့လက်နက်ကင်တိုက်ခိုက်မှုတွေကိုလုပ်တဲ့နယ်ဆိုတာမျိုးအကြောင်းပြထားတယ်လို့လည်းလူခွေကောင်စီကိုဆွဆွဲပါတယ်။မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာရေးသားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော်လ်တော့ခ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံစမ်းတွေးရှိချက်တွေအရစစ်တပ်ရဲ့ကျူးလွန်မှုတွေကအများအပြားဟာရရဆက်ဆက်လုပ်ရက်တွေဖြစ်တယ်လို့လူ့အခွင့်အရေးလူ့အသက်နဲ့လူသားတိတ်ခါတို့ကိုစနစ်တကျလျှစ်လျူရှုကျူးလွန်တဲ့လုပ်ရက်တွေဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆွေးနွေးတဲ့စက်တင်ဘာ26ရက်နေ့ကပြောကြားခဲ့ပါတယ်ရှင်။